ယူကရိန်းရဲ့မြို့တော်ကိုရုရှားကဒုံးကျည်ရင်းနဲ့ဒီကနေ့မှပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အတွက်လူ45ဦးထပ်မင်းတန်ရာရခဲ့ပါတယ်။ရုရှားကျူးကျော်မှုကိုတိုက်ဖြတ်ရေးအတွက်အမေရိကန်ဘက်ကပေးမဲ့ဒေါ်လာ68ဘီလီယံကိုအတိပြုပေးနိုင်မှုအတွက်အမေရိကန်အရာရှိတွေကိုယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတိုက်တွန်းပြောဆိုနေချိန်မှာပဲအခုလိုရုရှားရဲ့တိုက်ခိုက်မှုကဖြစ်ပေါ်ခဲ့တာပါ။ရုရှားနိုင်ငံကပြစ်လွှတ်လိုက်တဲ့ပယ်ထိန်ဒုံးကျည်10စင်းလုံးကိုနိုင်ငံရဲ့လေကြောင်းရန်ကာကွယ်အဖွဲ့ကပြစ်ချခဲ့တယ်လို့ယူကရိန်းလေတပ်ကတော့ပြောပါတယ်။ထာကန်ခဲ့ရတဲ့ဒုံးကျည်တွေရဲ့အပြက်အစီးတွေပြုတ်ကျခဲ့တဲ့အတွက်ခလေးစေုံနဲ့မြို့ရဲ့ရေပေးဝေရေးစနစ်ပျက်စီးခဲ့တယ်လို့ Keith မြို့တော်ဝင် Vitaly Krishiko ကပြောပါတယ် Keith မြို့အုပ်ချုပ်ရေးအကြီးအကဲကလည်းအပြက်အစီးတွေကြောင့်နေအိမ်အများအပြားကိုထိမှန်ခဲ့တယ်လို့ပြောထားပါသေးတယ်ရုရှားဟာစောင်းရာသီအတွင်းလူနေရပ်ကွက်တွေမူလာရင်းကျောင်းတွေနဲ့စွန့်ရင်ဆိုင်ရာအဆောက်အုံတွေကိုထိခိုက်ပျက်စီးအောင်လုပ်နေတယ်ဆိုတာတက်တည်ပဲလို့ Tamara Zelensky ကလူမှုကွန်ရက်မှာဒီကနေ့ရေးသားထားပါတယ်အဲ့ဒီအတွက်လက်တုံ့ပြန်မှုတွေရှိလာမှာအသေးအချာပဲလို့လည်းသူကပြောပါတယ်ယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးစနစ်တိုးမြှင့်လှုပ်ဆောင်မှုအတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သဘောတူညီမှုရှိခဲ့တယ်လို့လည်းသမ္မတဇယ်လန်စကီကပြောထားပါသေးတယ်ယူကရိန်းလေကြောင်းရန်ကာကွယ်ရေးအတွက်ဒုံးကျည်တွေနဲ့တခြားလိုအပ်တဲ့အစိတ်အပိုင်းတွေအပါအဝင်အမေရိကန်အစိုးရကဒေါ်လာတန်200အထိစည်ရေးအကူအညီတွေပေးမယ်လို့အင်ကာနီကကြေညာထားပါတယ်ရှင်